အာဖဂန်နစ္စတန်နိုင်ငံအတွင်းမတည်ငြိမ်မှုတွေကြောင့်ဆိုပြီးတော့ထွက်ပြေးသွားရတဲ့ရွှေပြောင်းနေထိုင်သူတွေအရေးအဆုံးသတ်နိုင်အောင်လို့ပါကင်စတန်ရောက်နေတဲ့ဒုက္ခသည်အားလုံးကိုလာမယ့်နှစ်နှစ်အတွင်းပြန်ခေါ်မယ်လို့ကတိပေးကြောင်းအာဖဂန်သမ္မတအာရှရဖ်ဂါနီကရုပ်မြင်သံကြားကနေတဆင့်စစ်တီနေတုန်းကမင်းကွန်းပြောဆိုလိုက်ပါတယ်။ပါကင်စတန်စစ်တပ်အထောက်ပံ့ပေးထားတဲ့တာလီဘန်စစ်သွေးကြော်တွေနဲ့ဟက်ဂါနီကွန်ရက်တို့ဒေသခံတွေနဲ့အမေရိကန်ကြောထောက်နောက်ခံပြုတ်တက်တွေအကြားအာဖဂန်တွင်းမှာအသေးချေတိုက်ခိုက်မှုတွေကြောင့်ဆိုပြီးတော့အင်ဂျီချင်းနဲ့နိုင်ငံဆက်ဆံရေးယိုယွင်းလာပြီးတဲ့နောက်ဒီလိုကတိပေးမှုထွက်ပေါ်လာတာလည်းဖြစ်ပါတယ်။အာဖဂန်ရွှေပြောင်းနေထိုင်သူ 2.8 တန်းကိုပါကစ္စတန်ကလက်ခံထားရတာဖြစ်ပြီးတော့တဝက်ဟာဆိုရင်အထောက်အထားရှိပဲနေထိုင်သူတွေဖြစ်ကြပါတယ်။ဒုက္ခသည်တွေကြာအာဖဂန်အစံဖက်သမားတွေကရောပြီးတော့နေထိုင်နေတာကြောင့်ဒီဒုက္ခသည်တွေနေရဲ့ရင်းကိုအမြန်ပြန်နိုင်ရေးအထူးလိုအပ်နေတယ်လို့လည်းဖြစ်ပြောပါတယ်။အီရန်နိုင်ငံတွင်းကအာဖဂန်ဒုက္ခသည်တွေပြန်ခေါ်နိုင်ရေးကြိုးစားမဲ့အကြောင်းလည်းသူကကတိပေးထားပါသေးတယ်။အာဖဂန်နိုင်ငံတွင်းဆိုဗီယက်ဝင်ရောက်သိမ်းပိုက်မှုကြောင့်တန်းနေချည်ရဲ့ဒုက္ခသည်တွေနိုင်ငံတွင်းကနေထွက်ပြေးခဲ့ရပါတယ်။